အင်ဒိုနီးရှားနိုင်ငံဗာဂျီနာကျွန်းမှာကျွန်းအဖြစ်နဲ့လောက်ကလာစားမရဘဲရောင်းစားခံထားရတဲ့မြန်မာရေလုံသား935ဦးတည်းက15ဦးကဒီကနေ့ပထမဆုံးတုပ်အနေနဲ့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာပါတယ်။ထိုင်းနိုင်ငံမှာလောက်ရမယ်ဆိုပြီးလင်းညာဖန်စီခေါ်ဆောင်ခဲ့တာလို့လူကုန်မှုခံရတဲ့သူတို့ကပြောပါတယ်
။ထိုင်းကိုသူတို့အဲ့လိုပဲဟိုပကန်းကြအလုပ်လိုက်ကြည့်ပေါ့ခဏလိုက်ခဲ့ပါညာအဲ့လိုခေါ်တယ်။ဒီခဏလောက်ပဲလိုက်ရမယ်ပေါ့တလားနှစ်လားလောက်ဆိုတော့ကိုကလည်းပြန်မှုသွားဖို့အခက်အခဲရှိတယ်သူအဲ့ဒါမျိုးလိုက်ကြည့်လိုက်တာပေါ့လှေတွေပါတယ်။တလားနှစ်လားဆိုပြီးတော့အဲ့လိုမျိုးနောက်လေကြကြသူအချုပ်ကန်းနဲ့လူထည့်တာထွက်ပြေးနေမရဘူး။အဲ့ချိုကရမလူစုလိုက်တာပေါ့သူတို့လူ10ယောက်စု10ယောက်ပေါ့လူတဲ့လူတော့ကိုရတဲ့တော့ပေါ့သူတို့အဲ့ဒါမျိုးစုလဲပြီးလဲပြီးတော့တခါတည်းရှိကိုခဏကားနဲ့လူထက်ထက်ပြီးတော့လည်းမပို့တော့ထွက်ပြေးတဲ့လူတွေတတ်တာပဲသူအဲ့လိုပို့လဲပြီးလဲပြီးတော့သူတို့မောင်းသွားတယ်နှစ်လခွဲလောက်ဆိုပြီးထားလိုက်ပြီးတော့ဒီရောက်မှတော့ပြည်လူလည်းမရောက်လိုက်မယ်ပေါ့လိုက်သွားတော့အင်ဒိုနီးရှားကိုပို့လိုက
်ဒီကနေ့လေးစိတ်မှာပြန်လဲရောက်လာတဲ့လူသမားတွေရဲ့မိသားစုဝင်တွေကလည်းကြိုဆိုခဲ့ကြပါတယ်အသက်19နှစ်အရွယ်ကလေးကအိမ်ကနေပြောက်သွားတဲ့သားဟာအခုဆိုရင်အသက်25နှစ်ရှိမှပြန်တွေ့တာဖြစ်တယ်လို့လူကုန်ကူခံထားရတဲ့သူတဦးရဲ့အမိကအခုလိုပြောပါတယ
်19နှစ်ကြာကြာလောက်ခင်ဗျာပေါ့ရှာလို့မတွေ့တော့တာသူ့ကိုကျွန်မလည်းရှာတာနှံ့နေတာပဲရှာလို့မတွေ့တော့သူကအမှစားလေးစုံရအဖေမိသားအလုပ်သွားမလို့ဆိုတော့ကျွန်မတို့ကလည်းသူတို့ပဲနေလိုက်တာဝန်တော့တည့်ရနောက်နေ့ကျတော့ရှာတော့မတွေ့တော့လို့အဲ့လိုက်ရှာမတွေ့တော့ဘူးဟိုတိတ်ပြီးတဲ့နခုကကိုလုံစားမှာပဲဆိုကျမတို့အခုဟိုအမားတွေကလာပြီးတော့ဓာတ်ပုံလေးလာပေးတော့မှအိုငါသားလေးရှိပါသေးလားဆိုတော့အဲ့သူတို့နဲ့အခုအဆက်အသွယ်ရတာပေါ့နော
်အင်ဒိုနီးရှားနိုင်ငံအရဖူရာပင်လယ်ပြင်ဗာဂျီနာကျွန်းကကြေးရွာတရွာမှာမြန်မာနိုင်ငံသားအလို့သမားတွေဟာလူကုန်မှုခံရတာဖြစ်ပြီးရောင်းစားခံရတယ်ဆိုတဲ့အကြောင်းကို AP သတင်းဌာနကပြီးခဲ့တဲ့ AP လအတွင်းကဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်အခုရောက်လာတဲ့ပထမဆုံးတုတ်ကအသက်အန္တရာယ်ဆိုရင်ရတာကြောင့်အရင်ဆုံးပြန်ခေါ်ရတာဖြစ်တယ်လို့ရန်ကုန်မြို့အပီပီဆိုင်ရာလေးစိတ်မှာအမတ်6လူကုန်ကူမှုတာစီတင်နေတက်ဖွဲ့စုမှုရဲမှုဦးရဲဝင်းအောင်ကပြောပါတယ
်ခုလက်ရှိစီးရင်ကောက်ရတာ935ယောက်ဆိုတော့အခုလက်ရှိရောက်လာတာ73ယောက်ပေါ့နော်အခု15ယောက်ထဲမှာ73ယောက်ကအဲ့935ယောက်ထဲမှာစီးရင်ပါတယ်ပေါ့နော်လက်ရှိသူတို့ဒီ73ယောက်ရှိရရင်ကျွန်တော်တို့ကဒီလူကုန်ကူခံပါတယ်ဆိုတော့ AP တရင်ဌာနနဲ့ဆက်သွယ်ပြီးတော့မှဒါသူတို့လက်ရှိဒီလိုနေရာဖြစ်နေတယ်ဆိုတော့သူတို့ရှိရာတရင်ပထမဆုံးရခဲ့တယ်အဲ့အတွက်လေဒီမှာရှိတဲ့လူတွေကိုလေကျွန်တော်တို့နိုင်ငံအစိုးရအခုဖော်ထုတ်နိုင်တာပေါ့နော်ဒါလက်ရှိသိသွားတာပေါ့ဒီလူတွေကပထမဆုံးသတင်းပေးတဲ့အဖွဲ့ဖြစ်တဲ့အတွက်သူတို့အသက်အန္တရာယ်ဆိုးရိမ်နိုင်တယ်လို့ယူဆတဲ့အတွက်ကျွန်တော်တို့အမြန်ဆုံးကျွန်တော်တို့ကဒီကိုပထမဆုံးနေခေါ်ယူဆောင်ရဲ့
အင်ဒိုနီးရှားထိုင်းနဲ့နိုင်ငံတချို့ကရေလုံငန်းတွေမှာလူကုန်ကူးခံရပြီးလောက်ကလစားမဲ့လုံလုံနေကြရတဲ့လူသမားတွေရှိနေတယ်ဆိုတဲ့အကြောင်းအဲ့ဒီရေထွက်ကုန်တွေကိုဥရောပသမဂ္ဂနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတို့ကတင်ပို့နေတာဖြစ်ကြောင်းကိုလည်း AP သတင်းဌာနကဖော်ထုတ်ခဲ့တာပါမြန်မာနိုင်ငံသားတွေကိုပြန်ခေါ်နိုင်ဖို့အစိုးရကကြိုးပမ်းနေတာဖြစ်ပြီးနောက်ကျန်နေသေးတဲ့မြန်မာနိုင်ငံသားလူထုများတွေကိုဘယ်တော့ရောက်မလဲဆိုတာတော့မသိရှိရသေးပါဘူးလူကုန်ကူးခံရပြီးဒီနေ့ပြန်လည်ရောက်ရှိလာတဲ့သူတွေဟာရန်ကုန်တိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်း၊မကွေးတိုင်းနဲ့ရခိုင်ပြည်နယ်၊မွန်ပြည်နယ်တွေကဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ